Republican သမ္မတလောင်း John McCain ဟာသူ့ရဲ့အဓိကပြိုင်ဘက်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Mitt Romney ယူကောက်ပွဲကနေပြီးတော့နှုတ်ထွက်သွားတဲ့အတွက်သူ့ရဲ့စီယုံနှုတ်ဆွေလုပ်ငန်းတွေအချင်းချင်းပိုပြီးတော့ကောင်းမွန်လာပြီးနောက်ပိုင်းတော့မနေ့က Virginia ပြည်နယ်ကိုသွားရောက်ပြီးတော့မဲဆွဲစီယုံဖို့ရှိပါတယ်ဒီမိုကရက်တစ်ပါတီဘက်မှာတော့အထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Hillary Clinton နဲ့ Barack Obama တို့ဟာသူမသားကိုမသားအခြေအနေဆက်ရောက်နေပါတယ်။ဒီစနစ်တနင်္ဂနွေနေ့မှာကျင်းပမဲ့ပါတီတွင်းသမ္မတလောင်းရွေးချယ်ပွဲတွေအတွက်နှစ်ယောက်စလုံးအခြေအနေကိုရှင်းပြနေပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့ Washington မြို့တော်ကနေပြီးတော့ VOA သတင်းတောက် Cindy Singh ကဘယ်လိုများရေးသားသတင်းပေးပို့ထားသလဲဆိုတာကိုစုံလိုက်ပြောပြပါအောင်ဗျာ
။ဟုတ်ကဲ့ကိုသားညိုရေး Massachusetts ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းMitt Romney အနေနဲ့ Republican Party သမ္မတလောင်းရွေးချယ်ပွဲတွေကိုအကျိတ်နဲ့ရှင်ပြိုင်ခဲ့တဲ့ပေါ်အာရီဇိုနာပြည်နယ်အထက်လွှတ်တော်အမတ်သမ္မတလောင်း John McCain ကဂုဏ်ပြုပြောကြားရင်းနဲ့ပဲ Mr. Romney ကိုထောက်ခံသူတွေကိုတပါးတည်းစီရင်လိုက်ပါတယ
်။ You did a fine job and you are welcome to join my campaign.
ခင်ဗျားတို့တကယ်ကြိုးစားစားလှုပ်ဆောင်ခဲ့ကြပါတယ်။ခင်ဗျားတို့အနေနဲ့ကျွန်တော်ရဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာပါဝင်လှုပ်ဆောင်ကြဖို့ကြိုးစားပါတယ်။
Mr. Romney ရွေးကောက်ပွဲတွေကထွက်သွားခဲ့တဲ့အတွက် McCain အနေနဲ့ Republican Party ရဲ့သမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့ကိုယ်စားလှယ်လောင်းဖြစ်ဖို့တည်ကြသွားပြီဖြစ်ပေမဲ့သူ့ပါတီတဲကရှေးဟိုးဆဲဝါဒီတွေသူ့ကိုထောက်ခံလာကြဖို့အတွက်တော့စီရင်ရအောင်မှာဖြစ်ပါတယ်။ Arkansas ပြည်နယ်အုပ်ချုပ်ရေးမှူး Mike Huckabee ဟာရွေးကောက်ပွဲထဲမှာရှိနေတော့ဖြစ်ပြီးသူ့ကိုရှော့မတွက်ကြဖို့သတင်းထောက်တွေကိုပြောကြားခဲ့ပါတယ်။
I still believe that this thing is a long way from being settled and now that the field is down.
ဒီသမရလောင်းရွေးချယ်ပွဲကိုဝင်ပြိုင်တဲ့အထက်မှာနှစ်ယောက်တည်းပဲကျွန်တော်တို့အတွက်ကျွန်တော်တို့အချင်းကြီးပူကောင်းလာပြီမဲ့ဘယ်သူနိုင်မယ်ဆိုတာကိုပြောဖို့တော့ရန်စောနေပါသေးတယ်
။ Mike Huckabee ဟာ Christian Baptist Gang ကတရားဟောဆရာဟောင်းတယောက်ဖြစ်ပြီး Kansas ပြည်နယ်မှာဒီကနေ့ကျင်းပမဲ့ပါတီတွင်းသမရလောင်းရွေးချယ်ပွဲတွေအတွက်မဲဆွယ်စည်းရုံးနေပါတယ်။ Republican Party ရဲ့သမရလောင်းဖြစ်ရွေးချယ်ခံရဖို့ဒလီဂိတ်လို့ခေါ်တဲ့ပြည်내အသီးသီးကကိုစားပြုတဲ့ကိုယ်စားလှယ်တစ်ထောင်ကျော်လိုအပ်တဲ့အထက်မှာမက်ကိန်းက909ဦးရထားပြီးတော့ဟာကာဘီက195ဦးရအသီးသီးရရှိထားကြပြီဖြစ်ပါတယ်။နောက်ထပ်ကိုယ်စားလှယ်လောင်းတယောက်ဖြစ်တဲ့တက်ဆက်ပြည်내ကလွတ်တော်အမရွန်ဘောကတော့ကိုယ်စားလှယ်လောင်း14ယောက်ရထားပြီဖြစ်ပါတယ်။ဟာကာဘီကတော့ဒီရွက်ောက်ပွဲမှာသူ့အနေနဲ့ရွေးချယ်ခံရဖို့မဖြစ်နိုင်သလောက်ရှိပေမဲ့အဲ့ဒီမဖြစ်နိုင်တာကိုဖြစ်အောင်လုပ်ပြခြင်းတယ်လို့ဆိုပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာရေးအတွက်ရှင်ပြိုင်နေကြတဲ့အထက်လွှတ်တော်အမတ်ကလင်တန်နဲ့အိုဘားမားတို့ကတော့ပြီးခဲ့တဲ့စူပါအင်ကာနေပါတီတွင်းရွေးကောက်ပွဲတွေမှာတယောက်နဲ့တယောက်အပြတ်အသတ်အနိုင်ရခဲ့ခြင်းမရှိခဲ့တဲ့အတွက်အခုအချိန်ထိအကျိတ်နဲ့ရှင်ပြိုင်နေကြရတာဖြစ်ပါတယ်။ကိုယ်စားလှယ်လောင်းတယောက်စလုံးဟာဝါရှင်တန်ပြည်နယ်မှာဒီကနေ့ကျင်းပမဲ့ပါတီတွင်းရွေးကောက်ပွဲနဲ့လူစီယာနာ၊နေဘရာစကာ၊ဗာဂျင်အိုင်းလန်းနဲ့မိန်ပြည်နယ်တို့မှာမနေ့ဖြန်မှာကျင်းပမဲ့ပါတီတွင်းရွေးကောက်ပွဲတွေအတွက်မက်ဆယ်စီရင်နေကြပါတယ်။မြောက်စလုံးကတော့လာမယ့်နိုဝင်ဘာလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာ Republican Party ဘက်ကသမ္မတလောင်းဖြစ်နိုင်ခြေများနေတဲ့ John McCain ကိုအနိုင်ရဖို့တေချာတဲ့အကြောင်းပြောကြားခဲ့ကြပါတယ်။သမ္မတလောင်း Clinton ကပြီးခဲ့တဲ့ကြာသပတေးနေ့မှာထောက်ခံသူတွေကို Virginia ပြည်နယ်မှာအခုလိုပြောပါတယ်
။ Who would be our best candidate to stand on the stage with Senator McCain to talk about national
ရှင်မြင့်မော်ဒက်ပီအထက်လွှတ်တော်အမတ် John McCain နဲ့အမျိုးသားလုံခြုံရေးကိစ္စတွေစီးပွားရေးကိစ္စနဲ့တခြားအရေးပါတဲ့အကြောင်းအရာတွေကိုရှင်းပြီးပြောနိုင်မှုရမှာကျမတို့ဒီမိုကရက်ပါတီအတွက်ဘယ်သူကအကောင်းဆုံးဖြစ်မယ်လို့ထင်ကြပါသလဲရှင်ကျမကကျမဘဝတက်တက်တာအတွေ့အကြုံနဲ့ရှင်းပြီးပြောနိုင်တဲ့အပြင်ဒီထက်ပိုပြီးအရေးပါတဲ့အချက်ကကျမကကျမရဲ့နှလုံးသားကိုပါပုံပြီးပေးထားတာပ
ါကလင်တန်နဲ့အိုဘားမားနှစ်ယောက်စလုံးဟာလာမယ့်အင်္ဂါနေ့မှာဗာဂျီးနီးယား၊မေရီလန်းနဲ့ဝါရှင်တန် DC တို့မှာကျင်းပမယ်ပါတီတွင်းရွေးကောက်ပွဲတွေအတွက်စိုင်းပြင်းနေကြပြီဖြစ်ပါတယ်ကိုသားညုံရေ